မြန်မာနိုင်ငံမှာတဦးချင်းလိုက်နာပြီးတော့ပူးပေါင်းဆောင်ရွက်ကြမယ်ဆိုရင် COVID-19 ကြောင့်ကူးစက်သေဆုံးမှုနှုန်းအရန်ဆိုးမသွားအောင်ထိန်းထားနိုင်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းမြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက် COVID ကူးစက်ခံရနိုင်တယ်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးဘာဘရာဝုဒ်ဝတ်ကပြောခဲ့တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။ပရာဟိတကူညီပေးနေသူတဦးကတော့ကာကွယ်ဆေးအမြန်ရဖို့အရေးကြီးတယ်လို့ထောက်ပြပါရယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင
်မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဂျမ်းမာရေးစနစ်ပြိုကျသွားတာဂျမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံရတာဟာစိုးရင်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂလူမျိုးရေးကောင်စီအလို့သဘောဆွေးနွေးပွဲမှာကြီးထင်သံမှန်ကြီးကပြောခဲ့တာပါမြန်မာပြည်မှာကိုဗစ်ကူးစက်နှုန်းမြန်မြန်ဆန်ဆန်ပြန့်နှံ့နေပြီးရှေ့လာမဲ့သတင်းနှစ်ပတ်အတွင်းလူဦးရေထက်ဝက်လောက်အထိကူးစက်နိုင်တယ်လို့လည်းသူကခမန်းပြောဆိုခဲ့ပါတယ်။ဂျမိုင်းဌာနပြောဝင်ရဒေါက်တာတန်းနိုင်ဆိုကတော့ကြေးလက်မှာအနေများတဲ့မြမလူနေမှုစနစ်ကြောင့်အဲဒီလောက်ပမာဏအထိကူးစက်နိုင်မယ်လို့သူ့အနေနဲ့ခမန်းမထားကြောင်းဆိုပါတယ်။လူတယောက်ချင်းစီကကိုဗစ်ကာကွယ်ရေးစည်းကမ်းတွေကိုစနစ်တကျလိုက်နာမယ်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းကခမန်းထားတယ်လို့မဟုတ်ပဲရှော့ချနိုင်လိမ့်မယ်လို့ VOA ကပြောပါတယ်။
ဒီသူတက်တဲ့လူကြားကြီးမှာတော့ကျွန်တော်ဆီချင်တော့ဆက်တဲ့တဲ့ခူးသွားတယ်လို့ရှိနေတယ်။ဒီကြေးပါတဲ့နေရာမှာတော့ကျွန်တော်လူတွေတဲ့ခူးမှုလို့ဆိုတော့ဒါပေမဲ့ခူးဖို့မခူးဖို့ဆွဲတာသူ့တယောက်ချင်းကာကွယ်ဖို့ပုံမှန်လေးအရင်မူတရားကိုစမတ်အတိတ်တိနဲ့ကျွန်တော်ကကာကွယ်ဖို့လုပ်တယ်။အဲ့တော့သူ့လိုကာကွယ်ပြီးထိုးထန့်ပြီးတဲ့အချိန်မှာလည်းဒါကျွန်တော်ခုနမျိုးတွေပေါ့နော်။ဒါမှကျွန်တော်ကပုံစံခံနေကြရင်မှခုကလည်းရတယ်ဒီရောကောင်ဆိုရရမလို့ရဲ့အဖြစ်ပေါ့နော်။ဒါကြောင့်ကိုယ်ဝင်တော့မှဒီနေ့ထိုင်နေမဖြစ်သွားနိုင်ဘူး။တက်ပြီးဆုံးသွားတယ်။ကာကွယ်ရေးကာကွယ်ပြီးနေတယ်ဆိုတော့လေ။ခုဘူကကာကွယ်ရမယ်။ခုအင်းသားမှရှိတဲ့လူတွေကာကွယ်ဖို့တိုက်တွန်းမယ်။ကိုယ်ကလည်းကာကွယ်သေးသေးတဲ့နေရာမှာကိုယ်နဲ့ပေါင်းတယ်၊ခြေနဲ့ဆက်ထိုးခံတယ်ပေါ့နော်။ယောဂနဲ့ဆက်သက်ပြီးတော့အိမ်င်းနေတဲ့လူတွေလက်ချက်နေတဲ့လူတွေမှာလည်းဆက်ထားပေါင်းတယ်ပေါ့။ဒါဆိုရင်တော့သူပန်းတာတော့မဟုတ်ဘူးနဲ့ပေါ့နော်။ဆက်ဆက်နေတာပေါ့
။မေလအစောပိုင်းကကိုဗစ်ကြောင့်သေဆုံးသူတရက်ကိုအယောက်90ရှိခဲ့ရာကနေပြီးခဲ့တဲ့သတင်းပတ်တွေအတွင်း300ကျော်400အထိတက်လာတာပါရောဂါကူးစက်မှုကိုမထိန်းချုပ်နိုင်သေးတဲ့အတွက်စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနိုင်ငံတကာအတိုင်းအဝန်ရဲ့အကူအညီကိုမကြာသေးခင်ကပဲတောင်းခံခဲ့ပါသေးတယ်ဂျမားရေးဌာနကတော့ပြည်သူအချင်းချင်းတတ်နိုင်တဲ့ဘက်ကနေလူငွေကြေးပစ္စည်းပညာစသည်ပူးပေါင်းပါဝင်ပေးဖို့ကြေညာချက်ထုတ်ပန်းကြားထားပါတယ
်အချင်းငယ်ရဲ့ဘယ်ဘက်ကဆောင်းမလဲဆိုတာအဲ့တော့အလေးဘက်ကနေညာရင်အလေးဘက်ကိုပါမယ်ဖြည်းဖြည်းဘက်ကနေညာရင်ဖြည်းဖြည်းဘက်ကိုပါမယ်အဲ့တော့ကျွန်တော်တို့ဒီဘက်ကပူပေါင်းနေရင်အားကောင်းနေပြီဟိုဘက်ကကြောကမခံနိုင်ဘူးလေကာကွယ်နိုင်မှုအားနည်းနေပူပေါင်းဆောင်ရွက်မှုအားနည်းနေဆိုရင်တော့ဒီဘက်ကကြောကဘက်ကအေးတာပေါ့နော်အဓိကတော့ဒီဘက်ကနေပြီးတော့အလေးများများတင်လို့တော့ပေါ့ကျွန်တော်တို့ရဲ့ပူပေါင်းဆောင်ရွက်မှုအားနည်းကျွန်တော်တို့ပြန်နိုင်မှာလေအားလုံးကျွန်တော်တို့နေဆိုင်နိုင်ရပါမယ်ဒီအခုလည်းဒီလိုဒီဇိုင်းတွေလည်းတကူတော့နေနိုင်လို့ရတာ
ကျွန်မ၏ဌာနကထုတ်ပြန်တဲ့နေ့စဉ်သတင်းနှုန်းတဲ့တကယ်လက်တွေ့မှာပိုများနိုင်တယ်လို့ကျွန်မ၏ပညာရှင်တွေနဲ့ပရိုက်တာကူညီသူတွေကပြောကြပါတယ်မြန်မာပြည်ကိုဗစ်တရလိုင်းအစမှာတက်ကြီးပိုင်းသေဆုံးမှုများခဲ့ပြီးအခုတတိယလိုင်းမှာတော့လူငယ်ပိုင်းတွေပါပါလာတဲ့အတွက်ကာကွယ်ဆေးအချိန်မီထိုးပေးနိုင်ဖို့မျှော်လင့်ကြောင်းရွှေတန်လင်းနာရေးကူညီမှုအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကပြောပါတယ်
ခုအသိဉာဏ်ကြာလာတဲ့အခါမှာတက်နေပိုင်းကြီးတော်များများပါလာပြီ။ဒီနေ့ဆိုကျွန်တော်ပြရတာ20ဆက်ပြီး30ဆက်ပြီး40ဝန်းကျင်နဲ့အဲဒီလိုမျိုးတွေပါပါလာပြီဆိုတော့ဒီကာကွယ်ဈေးလုံလောက်မှုအားကတော့အများကြီးလိုလိမ့်မယ်။ဒါပေမဲ့ဒီဥစ္စာကလည်းကျွန်တော်တို့ပုံမှန်ပြီးရှိတဲ့လူကြီးတွေအတိုင်းကိုပြင်သွင်းပြီးတော့ဆိုးပြီးနေဆိုရင်တော့ဒီယောဂကိုတက်နေတော့ကာကွယ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ကိုဗစ်တတိယလိုင်းဟာကမ္ဘာတဝန်းမှာအချိန်ကောင်းနေစေဖြစ်လို့ဒီကာယောဂပြီးဆုံးမှုကလှမ်းဝေးသေးကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကသတိပေးထားပါတယ်။မြန်မာနိုင်ငံမှာတော့တရားဝင်ထုတ်ပြန်တဲ့စာရင်းအရဆိုရင်းကိုကိုဗစ်ကာယောဂကြောင့်သေဆုံးသူစုစုပေါင်း 8,500 ကျော်ရှိပြီဖြစ်ပြီးကူးစက်ခံရသူပေါင်းကတော့ 2,900 ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။